တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ရင်တိုင်ကြားနိုင်တယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်ရေးပြိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပွားရာဒေသတွေအထိလုံခြုံရေးခွင့်ပြုချက်ယူပြီးကိုယ်တိုင်သွားရောက်စစ်ဆေးတာတွေလုပ်နေတယ်လို့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကပြောပါတယ်။စစ်ရေးပြိပက္ခဖြစ်ရာဒေသတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးမှုမဖြစ်အောင်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကရောနှစ်ဖက်စလုံးကအလေးဂရုပြုဖို့ကိုလည်းလူအခွင့်အရေးကော်မရှင်ကတိုက်တွန်းထားပါတယ်။VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းတဲ့အခါမှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးယူလွင်အောင်ကစစ်ပြေးဒုက္ခသည်စခန်းတွေအထိသွားရောက်စုံစမ်းလေ့လာခဲ့တာတွေကိုအခုလိုစပြီးတော့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့သဘောထားကိုပြောလိုက်ခြင်းအပြင်ဒီနှစ်ဖက်သောအဖွဲ့အစည်းတွေကဟိုသိရှိသွားမယ်ပေါ့နော်ဒီသဘောပါပဲ။မှန်ကတော့ဟိုဘယ်မှာပဲလူပေါ့လက်နဲ့ကင်ပဋိပက္ခပေါ့နော်အနန္တဖြစ်နေတဲ့နေရာပဲဖြစ်ဖြစ်ပေါ့လေ။ကြားရဲကဟိုဒုက္ခရောက်ကြတာတော့ဟိုအနေခက်အစားခက်နဲ့ဒီတိုက်ပွဲကြောင့်ပဲဖြစ်စီလူပြည့်စုဆောင်ခံရလို့ပဲဖြစ်စီဒီလိုပေါ့ဟိုထွက်ပြေးတိတ်ဆောင်ကြတဲ့ IDP ကမျိုးရောက်တယ်ပေါ့နော်။ဒါတွေကအဲ့တိုင်းပြည်သူပြည်သားတွေရဲ့လူအခွင့်အရေးကိုထိခိုက်နေတာမျိုးကြီးအများကြီးဖြစ်တာပေါ့။ဒါကြောင့်လဲကျွန်တော်တို့ကဒါလေးတွေမဖြစ်အောင်လို့ဆိုပြီးတော့ပူတာအိုဘက်ကလည်း IDP စခန်းတွေကျွန်တော်တို့သွားစစ်ခဲ့ပါတယ်။အမေဂျီနာဘက်ကလည်း IDP camp တွေကျွန်တော်သွားစစ်ခဲ့ပါတယ်။ဟိုတလောကလည်းကျွန်တော်တို့ကြောင်မဲအဲလာရှိုးဘက်မှာအဲကျွန်တော်တို့ IDP camp တော့မဟုတ်ဘူး။သို့တော့ရေးရတရားကအဲလူသစ်စုမှာစိုးလို့ဆိုပြီးတော့တိုက်ပွဲဖြစ်တာမဟုတ်ဘူး။လူသစ်စုမှာစိုးလို့ဆိုပြီးတော့အမျိုးပေါ်တက်ပြီးတော့တရားလုံးတာအလုပ်လုပ်ကြတာရှိပါတယ်။ဒါလေးတွေကျွန်တော်တို့ကဝါရောက်ပြီးတော့ဟိုအားပေးစကားပြောတာတို့အကြံဉာဏ်ပေးတာတို့ထောက်ပံ့တာတို့ဒါလေးတွေလုပ်ခဲ့ပါတယ်ခင်ဗျာ။
ဆရာတော့နောက်ဆုံးအခုလက်တလောဖြစ်နေတဲ့ရခိုင်ကိစ္စပေါ့နော်ဆရာဒီရခိုင်မှာလည်းဒီလိုမျိုးတချို့တော်တော်များများဒီတိမ်းရှောင်နေရတာတွေလည်းရှိတယ်ပြည်내ဆိုးရွားကလည်းဆောင်ရွက်ပေးနေတာရှိတယ်လို့လူမှုဖွဲ့စည်းတွေနောက်ဒီလွတ်တော်ကိုယ်စားလှယ်တွေလည်းတွားပြီးကူပေးနေတာရှိတယ်ဆစ်ဆောင်ဒုက္ခတွေတွေပေါ့နော်ဆရာဆိုတော့အဲ့ဒီမှာဒီလိုလက်နက်ပဋိပက္ခတွေဖြစ်နေလို့ပြေးနေရတဲ့အနေအထားပေါ်မှာဟောဆရာတို့ဒီနှစ်ဖက်လက်နက်ကင်တက်ကိုရောလုံခြုံရေးတပ်ဖွဲ့ဝင်တွေရောဆရာတို့ဘလို့များတောင်းဆိုချင်တာရှိပါလဲဆရာဆရာတို့လူခွေကော်မရှင်အနေနဲ့
အဓိကတော့ကျွန်တော်ဟိုရေကြီးများချက်ထဲမှာထုတ်ပြန်ချက်ထဲမှာပါတယ်လေအဲဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဟိုကိုယ့်ရဲ့လက်နဲ့ကင်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်အပြည်သူလူထုကိုတော့လူ့권ရေးတိကျမှုမရှိအောင်တော့နှစ်ဖက်စလုံးကဟိုတင်းတင်းတင်းတင်းဆောင်ရွက်ပေးကြဖို့ဆိုတာကျွန်တော်ကမိတ္တရက်ခံထားပါတယ်အဲအဲ့ဒီသဘောပါပဲခင်ဗျာ
ဒီလူခွေကော်မရှင်အနေနဲ့ပေါ့နော်ဆရာအထူးသဖြင့်ဒီလက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့နေရာတွေတချို့စီးရဲတင်းမာနေတဲ့နေရာတွေမှာကြုံတွေ့နေရတဲ့ဒေသခံတွေရဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့များစုံစမ်းစစ်ဆေးမှုတွေရှိပါသလဲတကယ်လို့ရှာဖွေတင်းရှိခဲ့တဲ့ဆိုရောဘလို့များဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင
်အဲကျွန်တော်တို့ကတော့အဲ့လိုတွားရောက်စုံစမ်းစစ်ဆေးမှုကတော့တိုက်ပွဲဖြစ်နေတဲ့ဒေသမှာစုံစမ်းမှုဆိုတော့အတော်ခက်တဲ့ကိစ္စလေဘူးတော့ဟိုစစ်ဆေးလို့ရပြီဆိုတဲ့အခြေအနေကြရင်တော့ကျွန်တော်တို့ရောက်သွားပါတယ်အခုမှာဟိုဘူးတိတော်မောင်းတော်ကိစ္စဆိုလို့ရှိရင်လည်းတိုက်ပွဲဖြစ်နေတော့ကျွန်တော်တို့မတော်ဘူးပေါ့လေ။နောက်နည်းနည်းလေးအခြေအနေအေဂျင့်သွားပြီဆိုတော့ခါကြတော့ကျွန်တော်လူမျိုးကြီးအဆောင်ဆောင်အကူအညီတောင်းပြီးတော့ကျွန်တော်တို့သွားပါတယ်။သွားပြီးတော့မှအဲ့ဒီမှာရှိနေတဲ့ဒေသခံတွေရဲ့လူခွေထိခိုက်နေတာမျိုးလူခွေထိခိုက်နေတာမျိုးဒီနဲ့အဲ့ဒီမှာဟိုတင်္ဂါလီကြေးရွာသားတွေရဲ့ထိခိုက်နေတာမျိုးတွေဒါတွေကုန်လေ့လာပြီးတော့ဒီနေ့တော့မှတ်တာကျွန်တော်အစီအစဉ်ငါသာပို့ပါရခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆရာအဲ့တော့တကယ်လို့များကြုံတွေ့ခဲ့ရတယ်ဆိုရင်ဒေသခံပြည်သူတွေနောက်ပြီးတော့ဒီလူမှုအဖွဲ့အစည်းတွေသိရှိတဲ့သူတွေအနေနဲ့ဆရာတို့ဒီမြန်မာနိုင်ငံလူခွေကော်မရှင်ကိုပေါ့နော်ဓာတ်ရိုက်အကြောင်းကြားတိုင်ကြားနိုင်မှုအရေးပေါ့နော်သူတို့ဓာတ်ရိုက်တိုင်နိုင်မှုပေါ့နော်ဘယ်လိုများအခွင့်အလမ်းရှိပါလဲဆရာအ
ဲ့တော့ကျွန်တော်တို့ကဟို2018လုံးကလည်းတစ်ခါ2018မှာလည်းနှစ်ခါသုံးခါလောက်တယ်လီဗီရှင်းတွေပေါ့နော်ရုပ်မြင်သံကြားတွေကလည်းเนาะကျွန်တော်တို့စီကိုတိုင်ကြားနိုင်ပါသည်ဆိုတဲ့ဟာလေးတစ်ခုကျွန်တော်တို့ကဟိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ pamphlet တွေရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကြီးရွာကြီးအရောက်ပေးဖို့ဆိုပြီးရခိုင်ပြည်နယ်အစိုးရကိုကျွန်တော်တို့ကဖြန့်ဝေပေးခဲ့ပါတယ်နောက်ကချင်ပြည်နယ်မှာလည်းအလားတူပဲကျွန်တော်ဖြန့်ဝေပေးခဲ့ပါတယ်ခင်ဗျာတိုင်းရင်းသားဘာသာနဲ့ရေးပြီးတော့လည်းကျွန်တော်တို့ဖြန့်ဝေဖို့ကြိုးစားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဦးယူလွင်အောင်ကျေးဇူးအများကြီးတင်ပါတယ်เนาะဖြေပေးတာဆရာ
ဟုတ်ကဲ့မဆုမွန်ကျေးဇူးပါခင်ဗျာ